တော်ရရှိမြောက်မြမြန်မာပြည်ဒီမိုကရေစီဖော်ဆောင်ရေးနဲ့ပတ်သက်ပြီးစစ်အစိုးရဘက်ကတော့ဖွဲ့စည်းအုပ်ချုပ်ပုံခြေခံစည်းမျဉ်းတရက်ကိုအတည်ပြုပြီးဖြစ်ကြောင်းလာမယ့်2030ရွေးကောက်ပွဲကျင်းပဖို့ကဘာတိကြေညာထားကြောင်းစစ်အစိုးရဘက်ကထုတ်ဖော်ပြောဆိုတာတွေရှိတယ်လို့စစ်အစိုးရအပေါ်သတင်းစာတွေမှာလည်းရေးသားပါတယ်။အဲဒါပေမဲ့1990ရွေးကောက်ပွဲအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့လာမယ့်စစ်အစိုးရရဲ့2030ရွေးကောက်ပွဲကိုဝင်ဖို့မဝင်ဖို့ယတိပြမဆုံးဖြတ်ရသေးဘူးလို့သိရပါတယ်ဒီကနေ့တနင်္ဂနွေနေ့ထုတ်စစ်အစိုးရအာဘော်သတင်းစာမှာတော့ KIO ကချင်လွတ်မြောက်ရေးအဖွဲ့က2010ရွေးကောက်ပွဲမှာနိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်နိုင်ရေးအတွက်ဒေါက်တာတူးချောင်နဲ့ခေါင်းဆောင်6ဦးကိုနှုတ်ထွက်ခွင့်ပြုလိုက်ကြောင်း KIO အနေနဲ့လက်နက်ကင်တပ်ကိုနေကြားဆောင်တပ်အစားကချင်ဒေသလုံခြုံရေးတပ်ဖြစ်ပြောင်းလဲဖို့ဆွေးနွေးနေကြောင်းအဒါအပြင်မိုဘီသစ်ပါတီဘိုးကော်မတီဟောင်းများဦးဆောင်ပြီးနိုင်ငံရေးပါတီထူထောင်ကရွေးကောက်ပွဲဝင်သွားမယ်ဆိုတာကိုသတင်းရရှိကြောင်းစားတဲ့လောက်ရတရားမှန်ကန်ပြီးအန်ဒီရဲ့ကင်းတဲ့လောက်ရတွေဖြစ်ကြောင်းစစ်အစိုးရအပေါ်သတင်းစာမှာရေးသားထားပါတယ်စစ်အစိုးရဘက်က2010မှာရွေးကောက်ပွဲပြုလုပ်မယ်ဆိုပေမဲ့2009ခုနှစ်ကုန်ဖို့3လသာကြာတော့ပေမဲ့အခုအချိန်ထိဘယ်နေ့ဘယ်အချိန်ရွေးကောက်ပွဲကျင်းပမယ်နိုင်ငံရေးပါတီတွေဘလို့ထူထောင်ခွင့်လှုပ်ရှားဆောင်ရွက်ခွင့်စီယုံလှုပ်ရှားခွင့်တွေရှိမယ်ဆိုတာထုတ်ပြန်ကြေညာခြင်းမရှိသလိုရွေးကောက်ပွဲကိုဘယ်လိုစည်းမျဉ်းဥပဒေနဲ့ပြုလုပ်ကျင်းပသွားမယ်ဆိုတဲ့ဥပဒေတွေကိုလည်းတရားဝင်ထုတ်ပြန်ကြေညာခြင်းမရှိသေးတာတွေ့ရပါတယ်အတိမပြုတ်နိုင်သေးတဲ့နေပြည်တော်သတင်းရက်ွက်သတင်းတွေအရာကတော့စစ်အစိုးရကနိုင်ငံရေးပါတီတစ်ခုထူထောင်ဖို့ပြင်ဆင်ထားပြီးဖြစ်ကြောင်းပါတီရဲ့အမည်ဟာအမျိုးသားနိုင်ငံရေးပါတီမာနာတဆိုတဲ့အမည်နဲ့ပါတီထောင်ဖို့ရှိကြောင်းလက်ရှိဝင်ကြီးတွေကပါဝင်နိုင်သူစည်ရင်တွေထွက်နေပြီဖြစ်ကြောင်းနောက်ထပ်6လကနေ9လလောက်အတွင်းလက်ရှိစစ်အစိုးရဝင်ကြီးတွေအပါအဝင်စစ်အစိုးရတာဝန်ရှိသူတွေအနေနဲ့နိုင်ငံရေးပါတီကိုစတင်ထူထောင်လှုပ်ရှားတော့မှာဖြစ်တဲ့အကြောင်းအဲ့ဒီနောက်ပိုင်းမှာဂျားပြအစိုးရဆန်နဲ့အစိုးရအသစ်တရက်ကိုလည်းကြေညာနိုင်ကြောင်းတန်းကင်ဖွံ့ဖြိုးရေးအသင်းကိုတော့စစ်အစိုးရထူထောင်တဲ့ပါတီရွေးကောက်ပွဲမှာအနိုင်ရအောင်မဲပေးဖို့နဲ့အနိုင်ရဖို့ကူညီဆောင်ရွက်ပေးမဲ့အင်အားစုအဖြစ်နဲ့ဆက်လက်ထားရှိမှာဖြစ်တဲ့အကြောင်းနေပြည်တော်မှာလွှတ်တော်အစအဦးတစ်ခုစလုပ်နေပြီး2012ကုန်ပိုင်းလောက်မှပြီးနိုင်မှာဖြစ်တဲ့အကြောင်းအတိမပြုတ်နိုင်သေးတဲ့သတင်းတွေထွက်ပေါ်နေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြီးခဲ့တဲ့မေလတည်းကရွှေကုန်တိုင်းကျင်းပချက်ထုတ်ပြန်ခဲ့ပြီးဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုပြန်လည်သုံးသပ်ပြင်ဆင်ပေးရင်လာမယ့်ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်ရင်2010ရွေးကောက်ပွဲကိုဝင်ဖို့စဉ်းစားမယ်လို့ပြောဆိုထားပါတယ်အပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ထုတ် Washington Post သတင်းစာကြီးမှာတော့ NLD ခေါင်းဆောင်တူဖြစ်တဲ့ဟန်တာဝရီဦးဝင်းတင်ကမြန်မာပြည်သူတွေမလိုအပ်တဲ့ရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့စောင်းမတပုတ်ရေးသားခဲ့ပါတယ်လက်ရှိစစ်အစိုးရရဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းအရာပြုလုပ်မဲ့2010ရွေးကောက်ပွဲဟာမြန်မာပြည်သူတွေလိုလားနေတဲ့ဒီမိုကရေစီကိုဖော်ဆောင်ပေးနိုင်မှာမဟုတ်ကြောင်းရေးသားထားပါတယ်စစ်အစိုးရအဘော်သတင်းစာတွေကတော့2010ရွေးကောက်ပွဲဝင်တာဟာလမ်းကြောင်းမှန်ဖြစ်ကြောင်းပြည်သူတွေအတွက်ဒီမိုကရေစီကိုဖော်ဆောင်ပေးမှာဖြစ်ကြောင်းရေးသားထားပါတယ်။လာမယ့်2010ရွေးကောက်ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်မဝင်ဆိုတာနဲ့ပတ်သက်ပြီးသိရှိနိုင်ဖို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကိုကျွန်တော်ဇော်မိုးဇော်ကဆက်သွယ်မေးမြန်းခဲ့ပါတယ်။အန်ကယ်ဦးညံဝင်းခင်ဗျာဒီကနေ့ထုတ်ဒီစစ်အစိုးရသတင်းစာမှာလည်းရေးသားထားပါတယ်။ဒီစစ်အစိုးရအနေနဲ့2010ခုနှစ်မှာရွေးကောက်ပွဲကိုကျင်းပပေးမယ်ပေါ့လေ။နောက်ဒီအခြားအဖွဲ့အစည်းတွေလည်းဝင်ရောက်ဖို့ရှိနေတဲ့အကြောင်းအဲဒီလိုရွေးကောက်ပွဲဝင်တာဟာမှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ကြောင်းရေးသားထားတာတွေ့ရပါတယ်။အဲဒီတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီလာမယ့်2010ရွေးကောက်ပွဲကိုဝင်ဖို့အစီအစဉ်ရှိပါသလားခင်ဗျ။
ကျွန်တော်တို့လုံးဝမဆုံးဖြတ်ရသေးပါဘူး။
ဟုတ်ကဲ့အင်္ဂါဒီနောက်တဲ့မေးခွန်းလေးတစ်ခုလောက်မေးပါရစေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီရွှေကုန်းတိုင်းကြေညာချက်ထဲမှာပေါ့လေဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုပြင်ဆင်ပေးရင်ဒီရွေးကောက်ပွဲဝင်ဖို့စဉ်းစားမယ်ဆိုတာမျိုးကန့်လန့်ထားပါတယ်အဲဒါပေမဲ့လည်းစစ်အစိုးရဘက်ကနေပြီးတော့ဒီကိစ္စအပေါ်မှာအခုအချိန်အထိအကြောင်းပြန်ကြားတာမျိုးမတွေ့ရသေးပါဘူးအဲ့ဒီလိုအကြောင်းမပြန်သေးတဲ့အတွက်ကြောင့်ဆိုလိုတာကဒီလာမယ့်ရွေးကောက်ပွဲအပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုသဘောထားပါသလဲခင်ဗျ
ကျွန်တော်တို့ရွှေကုန်းတိုင်းပြည်ညာစာတမ်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲဝင်ဖို့စဉ်းစားမဲ့အချက်တွေကိုကျွန်တော်တို့ရွေးကောက်ပွဲဆိုင်ရာအနေနဲ့နောက်ဆုံးမှာဖော်ပြလိုက်တယ်။ဒါဟာ NLD ရဲ့သဘောထား။အဲကျွန်တော်တို့ဒီဥစ္စာကတကယ်တမ်းကြတော့ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာ အဲ့ဒီလိုအချက်တွေလောက်တောင်မှကျွန်တော်တို့ကစဉ်းစားမဲ့အဆင်မရှိသေးတယ်เนาะဝင်မမဝင်မှုမပြောနိုင်ဘူ
းဟုတ်က
ဲ့ဘာကြောင့်လဲလို့ဆိုတဲ့အခါကျတော့ကျွန်တော်တို့ရွေးကောက်ပွဲကဘယ်တော့ကျင်းပမှာလဲဘာဥပဒေနဲ့ကျင်းပမှာလဲဘာစည်းကမ်းနေရှိတယ်လဲကျွန်တော်တို့မသိဘူးဘယ်သူမှလည်းမသိဘူ
းဟုတ်ကဲ့
အဲ့တော့အဲ့ဒီအခြေအနေမှာရွေးကောက်ပွဲဝင်ရေးမဝင်ရေးကိုကျွန်တော်တို့ဆုံးဖြတ်မှာမဟုတ်ပါဘူ
းဟုတ်ကဲ့အင်္ဂါဒီနောက်တစ်မေးခွန်းလေးတစ်ခုလောက်မေးပါစေဒီ2010ရွေးကောက်ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်ပြိုင်ခြင်းမရှိရင်ဒီလာမယ့်အနာဂတ်နိုင်ငံရေးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါဝင်နိုင်ခွင့်အခွင့်အလန်းတွေဆုံးရှုံးသွားနိုင်တယ်လို့ဒီခမန်းပြောဆိုမှုတွေပေါ့လေဒီ assumption ဒီခမန်းပြောဆိုချက်တွေထွက်ပေါ်နေတာရှိပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အန်ကယ်တို့ဘယ်လိုပြန်လဲရှင်းလင်းပြောကြားလိုပါသလဲခင်ဗျကျွန်
တော်တို့ကဒီကောပဲမဝင်လို့ရှိရင် NLD ရဲ့အခြေအနေတွေရိုင်လဲသွားမယ်မလုံနိုင်တော့ဘူးလို့ပြောနေတာဟုတ်ကျွန်တော်တို့လုံနေတာက NLD အတွက်လုံနေတာမဟုတ်ဘူးပြည်သူလူထုအတွက်လုံနေတာနော်ပြည်သူလူထုအတွက်လုံနေတာမဟုတ်လို့ကျွန်တော်တို့စဉ်းစားဆုံးဖြတ်တဲ့နေရာမှာလဲပြည်သူလူထုအကျိုးကိုပဲအဓိကထားပြီးတော့ဆုံးဖြတ်မှာ NLD ဆိုတဲ့အဖွဲ့အစည်းကောင်းစားရေးအတွက်ကျွန်တော်တို့စဉ်းစားဆုံးဖြတ်တာမဟုတ်ပါဘူ
းဟုတ်ကဲ့အန်ကယ်ဦးညောင်ဝင်ခင်ဗျာကျေးဇူးအများကြီးတင်ပါတယ်